မြန်မာနိုင်ငံအလို့သမားရေးညွှန်ကြားမှုဦးစီးဌာနကမလေးရှားနိုင်ငံကိုအလို့သမားဆီလွှတ်တာတွေတစ်နှစ်ကျော်ကြာပြီးတော့ရင်းနှားထားရတာနေအလို့သမားဆီလွှတ်မှုတွေပြန်လည်စတင်နေပြီဖြစ်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ယုံကပြောပါတယ်အလို့သမားတွေကိုဘယ်လိုလက်ခံဂလုပေးသွားမလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းကောင်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကလည်းမလေးရှားနိုင်ငံကိုအလုသမားတွေစတင်ဆီလွတ်နေပြီဖြစ်ကြောင်းနဲ့မလေးရှားမှာတော့အလုသမားတွေနဲ့ပတ်သက်လို့စီးပွားလက်ခံမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးဆိုသိန်းကပြောပြပါတယ
်။ဟုတ်ကဲ့စနေပါရှင်။အဲဖေဖော်ဝါရီတကယ်တော့ဖေဖော်ဝါရီနောက်ပါစတာဖေဖော်ဝါရီ၁ရက်နောက်ပါမှစတာ။အဲအမှုဆိုတော့ကိုယ်တည်းမထိုးရသေးတာ။အဲ့တော့လူကြီးတွေစီစဉ်လုပ်မှာဆိုရင်ဟုတ်ပါဟုတ်ကဲ့ကျွန်တော်တို့ကဒီလိုလာပြီးတော့သင်နေပေါင်းနေတော့ပါလို့စီစစ်ကြည့်တော့လေမှန်တယ်မိလာသွားပြီးတော့
လက်ရှိမှာတော့မလေးရှားမှာရှိတဲ့စစ်ရုံတွေကိုတွားရောက်ဆစ်ဆဲမှုတွေလုပ်နေတဲ့အကြောင်းနဲ့မလေးရှားနိုင်ငံမြန်မာတန်ယုံကိုစားအကူအညီပေးနေတဲ့ဂျိုဟိုမြို့ကစခန်းတာဝန်ခံဦးတီဟာမမောင်ကပြောပြပါတယ
်အခုလောလောဆယ်စစ်ရုံတွေမှာတွားဆစ်တာမျိုးလေးတွေတွေ့ရတယ်ပေါ့နော်ဟိုဘာလို့အဲ့ဒီစစ်ရုံတွေတော်တော်များများမှာဟိုမြန်မာခေါ်ယူမှုတွေအတွက်ကိုသူတို့ဒီစိတ်ရောသွားပြည်သူမှုတွေရှိတယ်ဆိုတာလေခေါ်ယူမှုကတော့တစ်ပြေးပြေးနဲ့တော့စနေမှာပဲဒီဒါပေမဲ့တကယ်တကယ်သူတို့ officially MOU ထိုးဖို့ပြီးစပဲရှိရတယ်လေအကောက်ထိုးပြီးပြီဆိုလို့ကျင်တော့ data ကြီးစပြီမြန်မာနိုင်ငံအလို့သမားတွေရတယ်တော်တော်များများရှိနေတဲ့အတော့လေဟို ready ရှိနေတဲ့အပိုင်းတွေတော့အများကြီးပါဘာလို့ဆိုတော့ဟိုပြီးခဲ့တဲ့တစ်ခေါက်ဖိတ်ထားပြီးတည်းကမလာဖြစ်တဲ့လူတွေကလည်းအဲ့မှာဟိုကြံ့ကြံ့နေတဲ့လူတွေကအများကြီးပဲလေ
မလေးရှားကိုနောက်ထပ်ဆီလွတ်မဲ့အလို့သမားတွေနဲ့ပတ်သက်လို့ဆီလွတ်လက်ခံမဲ့ကုမ္ပဏီတွေအနေနဲ့တာဝန်ယူမှုတာဝန်ခံမှုကိစ္စတွေကိုအလို့သမားဝန်ကြီးဌာနကအလေးထားစီစဉ်လာတာတွေကိုလည်းတွေ့ရပါတယ်။အလို့သမားစီလွတ်တဲ့ကုမ္ပဏီတွေ၊အေဂျင်စီတွေအနေနဲ့အလို့သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့ဂရိခံဝင်ချက်တွေနဲ့အတူမလေးရှားနိုင်ငံမှာရှိတဲ့အလို့သမားတန်အရာရှိတဲ့ထောက်ခံချက်တွေ၊ calling visa ပါတဲ့ဒမန်းလက်တာများရှောက်ထားနိုင်ပြီဖြစ်ကြောင်းမကြသေးခင်ကပဲထုတ်ပြန်ထားပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနရဲ့စီရင်အရမလေးရှားမှာတရားဝင်အလို့လုပ်နေကြသူအလို့သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလို့သမား9000တက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လုပ်ကြတဲ့သူ3000ချီရှိပါတယ်ရှင်